မြန်မာနိုင်ငံအပါအဝင်ကိုဗစ်ကာကွယ်ဆေးထိုးပြီးသွားတဲ့နိုင်ငံသားအလုပ်သမားတွေကိုပြန်လည်လက်ခံဖို့ထိုင်းအစိုးရကစတင်လှုပ်ဆောင်နေပါပြီ။အလုပ်သမားလက်ခံရေးနိုင်ငံအလိုက်နားလည်မှုစာချုပ်လွှာ MOU အရသဘောတူထားတဲ့အလုပ်သမားတွေကိုအုပ်စု၃စုခွဲပြီးတော့ခေါ်ယူရေးကိုစလုပ်နေပြီလို့ထိုင်းအလုပ်သမားရေးရာဝန်ကြီးကပြောကြားခဲ့ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံနဲ့အီမီနာချင်းနိုင်ငံတွေမှာကိုဗစ်ကရောဂါပိုးဆက်မှုတွေကြောင့်ထိုင်းနိုင်ငံအနေနဲ့နိုင်ငံသားအလုပ်သမားတွေလက်ခံခေါ်ယူတဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားပါတယ်။အခုတော့ကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံသားအလုပ်သမားတွေကိုအောက်စုဖွဲ့လက်ခံခေါ်ယူမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးနိုင်စုချချုံကင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
သူပြောဆိုသွားတဲ့အထဲမှာတော့အလုပ်သမားလက်ခံရေးနှစ်နိုင်ငံသဘောတူညီချက် MOU နဲ့လာမယ့်အလုပ်သမားတွေကိုအုပ်စုသုံးခုခွဲပြီးလက်ခံသွားမှာဖြစ်တယ်။အလုပ်ရှင်တွေအနေနဲ့အလုပ်သမားတွေရဲ့ကိုဗစ်ကရောဂါကာကွယ်ရေးကုန်ကျစရိတ်ကိုကြံ့ခိုင်ရမှာဖြစ်ပြီးကာကွယ်ဆေးအတွက်အလုပ်သမားရေးဌာနကကူညီစီစဉ်ပေးရမှာဖြစ်ပါတယ်။ပြန်လည်ဝင်ရောက်လာမယ့်လုပ်သားတွေအတွက်ကာကွယ်ဆေးလုံလောက်အောင်ရှိပါတယ်ဆိုပြီးကြေညာသွားတာဖြစ်ပါတယ်။နိုင်ငံသားအလုပ်သမားတွေကိုခေါ်ယူတဲ့အခါမှာအုပ်စုသုံးခုခွဲပြီးခေါ်ယူရမှာဖြစ်တယ်ဆိုပြီးရှေ့ကျအလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။နိုင်ငံသားအလုပ်သမားကဌာနစိတ်နဲ့ဆိုင်းလုပ်သမားဝန်ကြီးနဲ့ပြောဆိုနေတာကအလုပ်ရှင်တွေရဲ့လုပ်သားစားပန်းမှုမလုံလောက်မှုပြဿနာကိုဖြေရှင်းတဲ့အနေနဲ့လက်ရှိကိုဗစ်ကာကွယ်မှုကိုလည်းစနစ်တကျဖြေရအောင်ဒီအစီအမံနဲ့ကလုပ်သားတွေကိုတော့ခေါ်ယူတယ်တော့အုပ်စုသုံးစုပိုင်းကိုခေါ်ယူမယ်လို့ကစင်နာချက်မှာပေါ်ပြထားတယ်ခင်ဗျာကိုဗစ် -19 ကာကွယ်ရေးနှစ်ကြိမ်ထိုးပြီးတလားကျော်ရှာနေတဲ့ပုံကိုအဲ့ဒါကိုပထမအုပ်စုနောက်အုပ်စုကကိုဗစ်ကကာကွယ်ရေးနှစ်ကြိမ်တော့ထိုးပြီးတာဖြစ်တယ်ထိုးပြီးတလားမပြည့်သေးတဲ့အုပ်စုနောက်တစ်ယောက်အုပ်စုတော့ဒီကြိမ်ထိုးပြီးသားရဲ့ဒီကြိမ်မှမထိုးရသေးတဲ့အုပ်စုရဲ့ဆိုင်မှာအုပ်စုတုံးစုကိုကပထမအုပ်စုအစိမ့်ဒုတိယအုပ်စုကတတိယအုပ်စုအမီးဆိုင်မှာတုံးစုထွက်လိုက်တယ်။အဲ့တော့ဦးစားပေးရတော့ဒီမှာပေါ်ပြလိုက်တယ်ဆိုတော့အဲ့ဒီအစိမ့်အောင်လို့ခေါ်တဲ့လုံခဲ့တဲ့တလားကျော်တွေကစာကွယ်ကြီးနှစ်ကြိမ်ထိုးပြီးသားပုံကိုဦးစားပေးခေါ်ယူမယ်လို့ဒီကပြောဆိုထားတယ်
ထိုင်းနိုင်ငံလည်းကိုဝင်ရောက်လာမဲ့ MOU လုပ်သမားတွေအနေနဲ့ထိုင်းလူမှုကြီးကြပ်ရေးစစ်ဆေးရေးဂိတ်မှာ RT-PCR နည်းနဲ့82နာရီအတွင်း COVID-19 ပိုးစစ်ဆေးထားတဲ့အဖြေကိုပြရမှာဖြစ်ပါတယ်။ရောဂါပိုးကူးစက်နေတာတွေ့ရှိရင်တော့ဆေးကုသမှုခံရမှာဖြစ်ပါတယ်။ဒီကုန်ကျစရိတ်ကိုတော့အလုပ်ရှင်ကတာဝန်ယူရမှာဖြစ်ပါတယ်။ကုသပြောင်းသွားရင်တော့ဆေးထောက်ခံစာနဲ့အလုပ်လုပ်ခွင့်လက်မှတ်လျှောက်ထားရမယ်ဆိုပြီးပြောထားပါတယ်။ဒီအစီအစဉ်ကို COVID ကရောဂါဖြစ်နေတဲ့နှစ်နှစ်တာကာလအတွင်းမှာထိုင်းအစိုးရကလုပ်ဆောင်ခဲ့ပေမဲ့အလုပ်ရှင်တွေကကုန်ကျစရိတ်မတက်နိုင်တာတွေကြောင့်အစီအစဉ်တွေမဖြစ်ခဲ့ပါဘူး။အခုအစီအစဉ်ကကောင်းမွန်ပေမဲ့နောက်ပိုင်းမှာအလုပ်သမားရဲ့စီကကုန်ကျစရိတ်ပြန်ဖြတ်တောင်မျိုးတွေကိုစိုးရိမ်ရတယ်ဆိုပြီးအလုပ်သမားရဲ့ဆောင်ရွက်သူဦးအောင်ကျော်ကပြောပါတယ်
။ဒီလိုမျိုးထိုင်းအစိုးရကလည်းဒီနေ့တကြက်နဲ့ဒီကျမရေးကောက်ဆောင်ချမှုတွေနဲ့ဒီကိုယ်နဲ့ဒီကောက်ဆောင်မှုတွေနဲ့လုပ်ငန်းရှင်တွေကိုလည်းတောင်းဝန်ပေးပြီးမှအခုခေါ်ယူလိုက်တဲ့အတွက်ကြောင့်တော့ကျွန်တော်တို့မြန်မာနိုင်ငံတစ်ချမ်းမှာငွေရကျမ်းမှာတောင်းဆောင်ပြီးမှဒီလိုအလုပ်ကံဆက်ဆက်ဖြစ်နေတဲ့ပြည်သူတွေဆက်ဆက်ကြတာကောင်းတဲ့လက္ခဏာလေးကျွန်တော်တို့ဒီလိုချက်ကပြန်ပတ်ပါတယ်ပြည်သူများလည်းကျွန်တော်တို့မှလည်းစိုးရိမ်ကြပြအများကြီးရှိတယ်ခင်ဗျာဘာလို့ဆိုဟိုအရင်တုန်းကလည်းအတားရီဒီလိုရှင်နေတယ်မှာဆိုရင်လုပ်ငန်းရှင်ကဒီလိုတောင်းယူရမယ်ဘာမှပြောခဲ့တော့လေအချို့ဟာတွေကဒီလိုမခေါ်လာလက်ရောက်ပြီးမှအဲနောက်ပန်းကြရင်ဒီတည်းမှာပဲကုန်ကြစိတ်တွေအားလုံးကိုလောက်ကားတဲ့ကျန်တတိယကျန်လည်းကောက်ခံရမျိုးတွေကလည်းမဖြစ်ရအောင်တော့ဆက်ဆံရတောင်းဝန်ရှိတဲ့အစိုးရပုဂ္ဂိုလ်တွေအနေနဲ့တကယ်ကြက်ကြက်မမဆောင်ရွက်ပြဖို့တဲ့လူအမှတ်တွေသုံးသပ်တယ်
ထိုင်းဆိုရအနေနဲ့ကိုဗစ်ကပ်ပြီးကာလမှာစီးပွားရေးကျဆင်းမှုတွေအလုပ်လက်မဲ့ဥယျာဉ်တွေများလာတဲ့အတွက်စီးပွားရေးကိုပြန်လည်နလန်တူနိုင်ဖို့အတွက်ကြိုးစားရင်းနဲ့နိုင်ငံသားလူသားတွေကိုငှားရမ်းဖို့လုပ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမြန်မာရှိတဲ့လူသမား300ကျပ်မနည်းလုံလောက်ကနေကြတာဖြစ်ပြီးအထောက်အထားမရှိသူတွေလည်းအများကြီးရှိနေပါတယ်။ကိုဗစ်ကပ်ပြီးကာလမှာအလုပ်လက်မဲ့ဖြစ်လို့လူဦးရေတိမ့်နေချီပြီးနေရာရင်းကိုပြန်သွားခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်မှာလည်းအလုတ်ကန်ရှားပါနေတာကြောင့်ပြီးခဲ့တဲ့တစ်နှစ်အတွင်းမြန်မာနိုင်ငံသားတောင်းနေချီပြီးနေဆက်တွေကနေထိုင်းနိုင်ငံဘက်ကိုတရားမဝင်ခုံးဝင်ဖို့ကြိုးစားကြတာတွေလည်းရှိတယ်လို့တချို့လည်းဖန်ဆီးခံရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့ထိုင်းနိုင်ငံထဲမှာကိုဗစ်ကြောင့်အလုတ်ကန်အဆင်မပြေလို့မြန်မာနိုင်ငံဘက်နေဆက်ကနေတရားမဝင်ပြောင်းဝင်ဖို့ကြိုးစားတဲ့အလုပ်သမားတွေဖန်ဆီးခံရပါတယ်ရှင်။